ပြီးခဲ့တဲ့နှစ်စက်တင်ဘာလကအသစ်ပြင်ဆင်ပြဋ္ဌာန်းလိုက်တဲ့မြေလွတ်မြေရိုင်းဥပဒေအရမြေလွတ်မြေရိုင်းတွေပေါ်မှာထွန်ရက်စိုက်ပျိုးနေကြသူတွေအနေနဲ့ဒီဥပဒေအသက်ဝင်ချိန်ကစလို့6လအတွင်းမှတ်ပုံတင်ကြရမှာဖြစ်လို့နောက်ဆုံးသတ်မှတ်ရက်နီးလာတာနဲ့အမျှသူတို့ရဲ့စိုက်ပျိုးမြေတွေဆုံးရှုံးရတော့မလားဆိုတာစိုးရိမ်နေကြပါတယ်။သတ်မှတ်ရက်အတွင်းမှတ်ပုံမတင်ဘူးဆိုရင်ငွေတန်နဲ့ထောင်တန်ချမှတ်ခံရမယ်ဆိုတဲ့ပြစ်ဒဏ်သတ်မှတ်ချက်တွေလည်းရှိနေတာဖြစ်ပါတယ်။ဒီအကြောင်းစုံစမ်းမေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
။မြန်မာတနင်္ဂနွေလုံးမှာရှိရမြေလို့မြေရိုင်းပေါ်မှာစိုက်ပျိုးနေတဲ့သူတွေဒီမြေကိုဆက်ပြီးလွတ်ကင်ဝင်ရဖို့အစိုးရစီကိုနောက်ဆုံးလျှောက်ထားမယ့်ရက်ဟာမတ်လ17ရက်ဖြစ်ပါတယ်။အစိုးရအချိန်ပေးထားတဲ့6လတာကာလဟာနှီးကပ်နေပြီဖြစ်လို့မြေလို့မြေရိုင်းအများဆုံးရှိရတိုင်းရင်းသားဒေသကသူတွေစိုက်ပျိုးမြေဆုံးရှုံးနိုင်တဲ့အခြေအနေရှိနေကြောင်းမြေယာကွန်ရက်အဖွဲ့အစည်းတွေကပြောပါရယ်လက်ရှိမှာကချင်ပြည်နယ်ဟူကောင်းဒေသမှာမြေစည်ရင်ဦးစီးဌာနကမြေယာအချက်အလက်တွေကောက်ယူနေရတယ်ရှိပြီးဥပဒေပါအတိုင်းမြေလို့မြေရိုင်းကိုအသုံးချဖို့ပုံစံခုနှစ်နဲ့မှတ်ပုံတင်လျှောက်ထားရမယ်ဆိုတဲ့သတ်မှတ်ချက်ကိုတိုင်းရင်းသားဒေသတွေမှာတော့လက်မခံကြဘူးလို့မြန်မာနိုင်ငံတိုင်းရင်းသားတောင်သူများကွန်ရက် MEFN ရဲ့ကချင်ပြည်နယ်ကိုယ်စားလှယ်ဦးအောင်လက်ကပြောပါရယ
်ပုံစံခုနှစ်နဲ့ကျွန်တော်တို့တိုင်းရင်းသားဒေသနဲ့နေနေကိုလုံးမှုရှိနေတယ်ကျွန်တော်တိုင်းရင်းသားဒေသမှာကဒီမြေလွတ်မြေရန်ကမရှိဘူးဆိုတဲ့ယက်တီချက်ဖြစ်ပါတယ်ကျွန်တော်ကဌာနတိုင်းရင်းသားများရဲ့စီမံခန့်ခွဲတဲ့နေများဖြစ်တဲ့အတွက်ကြောင့်မို့ကျွန်တော်တို့မြေလွတ်မြေရန်နဲ့ပတ်သက်ပြီးတော့မှဓမ္မဒရဲ့ဟိုစင်ညာစာတမ်းနဲ့ပတ်သက်ပြီးတော့မှအကောင့်တွေပေါ်ပြီးနေပါလိတင်းလာမယ်ဆိုရင်တော့ကျွန်တော်တို့တိုင်းဒေသဒေသအတိအကျကလည်းစဉ်တင်တွေ့ဆုံဖို့စောင့်နေပါလေ
ပြည်တွင်းစစ်ကြောင်နေရဆုံးခွာနေရတဲ့သူတွေပြည်ပမှာအလုံးလုံးနေတဲ့တိုင်းဒေသဒေသကသူတွေအတွက်နေရပြန်ဖို့အမခံချက်မရှိသေးပဲမြေလွတ်မြေရိုင်းဥပဒေကိုအစိုးရကအကောင့်တွေပေါ်မယ်ဆိုရင်ပြဿနာဟာပိုကြီးထွားလာနိုင်တယ်လို့ဖက်ဒရယ်ပြည်အောင်စုတည်ဆောက်ရေးမျှော်လင့်ချက်ကိုပါထိခိုက်နိုင်ကြောင်းမြေယာပြဿနာကူညီဆောင်ရွက်နေသူတွေကပြောပါတယ်ပြည်အောင်စုလွှတ်တော်မြေလို့မြေလက်မြေရိုင်းများစီမံခန့်ခွဲရေးဗဟုကော်မတီရဲ့ခွင့်ပြုချက်မရှိဘဲမြေကိုအသုံးချမှာဆိုရင်ဥပဒေပုံမှန်28ကာကြီအရနှစ်နှစ်ထက်မပိုရဲ့ထောင်တန်းနဲ့ဒဏ်ငွေ5သိန်းချမှတ်နိုင်တယ်ဆိုပြီးကော်မတီက2018အောက်တိုဘာ30မှာထုတ်ပြန်ထားပါတယ်။မြေအားဥပဒေတွေကိုရေးဆွဲဖို့ဆိုရင်တိုင်းရင်းသားတွေရဲ့အသံတွေကိုပါဝင်ထည့်သွင်းဖို့လိုကြောင်းဒုမီကွန်ရရဲ့ပြောရေးဆိုခွင့်ရှိသူမိခမွန်က VOE ကိုပြောပါရယ်
။သူရင်မှုရယ်လဲတော်တော်ကြီးနေတာမဟုတ်ပြဿနာတို့ကအခုလောလောဆယ်အဖြစ်နေပြီပေါ့နော်။တချို့ဆိုလို့ရှိရင်တရားစွဲဆန္ဒရတဲ့တောင်သူလည်းဓမ္မတွေလည်းရှိရပေါ့နော်။အဲ့ဒါလည်းအများကြီးရှိ။နောက်ပြီးဒေတာခံတွေကဒါကက်ခွက်နေပါလဲနဲ့ဆိုရတာလုံးဝလုံးဝနားမထောင်ဘူး။သူတို့ကဒါကိုရှေ့ဆက်ပြီးတော့တားတယ်ပေါ့နော်။ဒါဒီမူပစီရဲ့အစိုးရလက်ထက်တဲ့ပါဒါတိရခံနေကြလုံးဝနားမထောင်ဘူး။တိရခံနေနဲ့လူချင်းသားကတော့တိရခံနေအားလုံးရဲ့အတန်ကိုပါဝင်ရမယ်။တိုင်းရင်းသားတွေကိုကိုစားပြုတဲ့နေရာစနစ်ကြီးတစ်ခုဖြစ်ဖို့တော့ပေါ့နော်။ပြောရမယ်ဆိုရင်ဒီအနာဂတ်ဒီဖက်ဒရယ်နေရာစနစ်တစ်ခုကြီးပေါ်ပေါက်ဖို့တော့ပေါ့နော်။မှန်တကယ်အဲ့လိုတော့ကြည့်ရပေါ့
။မြေလို့မြေရိုင်းလို့အစိုးရသတ်မှတ်ထားတဲ့ပမာဏကစုစုပေါင်း54တန်းကျော်ရှိပါတယ်။အစိုးရအဆက်ဆက်ကမြေလို့မြေရိုင်းကိစ္စကိုအမိန့်ညွှန်ကြားချက်ထုတ်ပြန်ပြီးကင်တွဲခဲ့တာဖြစ်ပြီး2012ရောက်မှဥပဒေထုတ်ပြန်လိုက်တာဖြစ်ပါတယ်။အဲ့ဒီဥပဒေကိုပဲ NLD အစိုးရလက်ထက်2018စက်တင်ဘာ17ရက်မှာပြည်ထောင်သတ်မှတ်ချက်တွေထည့်သွင်းပြင်ဆင်ထုတ်ပြန်ခဲ့ပြီး6လအတွင်းမှာမြေအသုံးချခွင့်လျှောက်ထားရမယ်လို့ဆိုပါတယ်။အစိုးရရဲ့မြေအားဥပဒေမှာမြေရိုးဖက်လာမြေအားပိုင်ဆိုင်မှုကိုအကောက်အွယ်ပေးနိုင်မယ့်အချက်အလက်တွေထည့်သွင်းစဉ်းစားတဲ့ကြောင်းအမေရိကန်သမ္မတကြီးစကော့မာစီယယ်က2018ဒီဇင်ဘာကချင်ပြည်နယ်ခီးစဉ်အတွင်းမှာပြောကြားခဲ့တာဖြစ်ပါတယ်။အစိုးရသတ်မှတ်ထားတဲ့6လတာကာလကုန်ဆုံးရက်ဖြစ်တဲ့မတ်လ17ရက်မှာပဲတိုင်းရင်းသားမြေယာကွန်ရက်19ခုကရန်ကုန်အော်ကစ်ဟိုတယ်မှာသတင်းစာရှင်းလင်းပွဲတစ်ခုကိုစုပေါင်းလုပ်သွားဖို့ရှိကြောင်းဒုမီကွန်ရက်ကပြောပါတယ်။